ကဲ့သူကုဆရာဝန်ကြီးပမောခဒေါက်တာမမောဦးခင်ဗျာကျွန်တော်မြန်မာနိုင်ငံမှာဒီနေ့ကတခြားနေ့တစ်ထက်မိုးကြီးပြီးတော့ရေတွေလည်းကြီးဒီနေ့စီးလက်မိုးကြိုးပစ်တာတွေလည်းပိုဖြစ်လာနိုင်တဲ့အလားအလာတွေရှိတဲ့အခါကျတော့ဒီမိုးကြိုးဖြစ်တဲ့အနေအထားကျဆေးမှာကျုံနေရတဲ့အနေအထားလေးစပြီးတော့ရှင်းပြပေးပါလား
။တမန်ဒီမှာတော့မိုးကြိုးပြစ်လို့ဒီဆုံးတဲ့လူနာတွေကတော့ဒင်းကတော့ငြေရန်အကြကနာဆိုတဲ့လူပါလေးရရှိရမှာ။ဒီဆုံးတဲ့လူတွေကတော့အများကြီးတစ်နှစ်ကို50-60လောက်တော့ရှိရမှာ။သူကလည်းအမျိုးတွေရဲ့စေးယုံတွေမှာတော့နေရပါဘူး။မိုးကြိုးရဲ့သဘောတရားအရပဲတင်းကျင်နေနဲ့နေဘက်တော့ပဲဒီလိုအခြေအနေမျိုးတွေမှာဖြစ်များတာတော့တွေ့ရတာပါ။
ဟုတ်ကဲ့ဘလို့လူမျိုးတွေမှာမိုးကြိုးပြစ်ခံရဖို့အနေနဲ့များတာပါ။သိရုံကိုရောက်ပြီးတော့သိဆုံးရတာများတာကိုတွေ့ရတယ်
။မိုးကြိုးပြစ်ခံရတဲ့လူတော်တော်များများဟာပြစ်ခံရတဲ့အချိန်မှာမတူဘူး။အရင်ပြင်းထန်တဲ့မိုးကြိုးနဲ့တိုက်ရိုက်ဖြစ်တဲ့လူတွေကလည်းသိဆုံးနိုင်ပြီးတော့ကျန်တဲ့လူတွေကတော့ကျိုးကျူးကမှုသာတောင်းလို့ဆိုရင်ရှင်နိုင်တဲ့လူတွေကတော်တော်များတယ်။မိုးကြိုးနဲ့တိုက်ရိုက်လူနဲ့ဖြစ်ဖို့ဆိုတာကတော့တော်တော်ခဲရင်းတာပေါ့။သို့တော်လည်းပဲအဲ့မိုးကြိုးကတခြားနေရာတစ်ခုကနေတစ်ဆင့်ပြန်ပြီးတော့လဲဖြစ်တဲ့ကူးဆိုင်ပြီးတော့ထိခိုက်တဲ့အရာပြေဆုံးတဲ့လူတွေကပဲများတာပေါ့။အများအဖြစ်တော့လေဘက်ထဲမှာကျင်းပြမှာလုံးလောက်ရတဲ့လူတွေပို့ပြီးတော့ဖြစ်များတာ။နောက်တောက်လို့ရလူငယ်တွေနဲ့အမြင့်မှာဖွင့်နေတဲ့လုံးလောက်ရတဲ့လူတွေ၊ဒီရောင်းနေရတဲ့နဲ့လုံးလောက်ရတဲ့လူတွေနောက်တယ်လီဖုန်းတာဝါတိုင်းနေရာမျိုးတွေမှာများပြနေဖြစ်တဲ
့ဟုတ်ကဲ့ခုနကဆရာပြောခဲ့တယ်လို့ဒီအရေးပေါ်ပြည့်စုံတာမှုကောင်းတယ်လို့ရှင်တော့ရှင်နိုင်တဲ့အတွက်ဘလို့မျိုးအရေးပေါ်ပြည့်စုံတာမှုတွေလုပ်ပေးဖို့လုပ်မယ
်။မိုးကြိုးကြီးခံရတဲ့လူနာကဓာတ်လိုက်တဲ့လူနာနဲ့မတူဓာတ်လိုက်တဲ့အန်ဒီရေကတခြားလူကိုထိခိုက်နေတဲ့အခြေအနေရှိတယ်လေ။အဲ့တော့မိုးကြိုးပြစ်ခံရတဲ့လူနာကိုသွားကြိုက်ရင်ကိုပါဆက်ပြီးတော့လိုက်နိုင်တယ်ပုံတော်မျိုးဒီလိုမြန်မာလည်းတချို့နေဒီမှာရှိတတ်တာပေါ့ဒီလိုမိုးကြိုးပြစ်ခံရတဲ့ဆိုတာနဲ့ဒီကြိမ်တွေအပေါ်ကနေကျလာတဲ့လျှက်စစ်တက်ကလျှက်ခဏကိုဖျက်ဆီးပြီးတဲ့မြေကြီးတွေကိုရောက်သွားပြီးတိုင်းဒီကြိမ်တွေခဏကိုတည်းမှာလျှက်စစ်တက်ဆိုတာမရှိတော့အဲ့တော့မိုးကြိုးပြစ်ခံရတဲ့လူနာလက်ကျသွားနေတယ်နဲ့ချက်ချင်းသွားပြေးကြိုက်ပြီးတော့ပြုစုပူတာလို့ရချက်ချင်းမိုးကြိုးရဲ့လျှက်စစ်ပြီးသွားတာကြောင့်ခဏကိုမှာအများဆုံးဖြစ်လို့ရှိတာကတော့နှလုံးကိုချက်ချင်းကျသွားတယ်ဆက်ရှူချက်ချင်းရတာသုံးနောက်ကိုဖျက်ဆီးဖျက်ဆီးသွားရင်လူနာကဒုက္ခဖြစ်သွားတယ်။ဒါမှမဟုတ်ရင်အာရုံရောတွေချက်ချင်းလုပ်ငန်းတွေရပ်သွားတဲ့အခါကျတော့လူကစပားတွေကမလုပ်နိုင်တော့ဘူး။တစ်ခုလုံးထုံကျင်ပြီးတော့ဒါမှကြားလာတော့ဒီလိုအာရုံရောတွေအကုန်လုံးချက်ချင်းပြတ်သွားတယ်။ဒါကြတော့ဆက်ကျေဖို့ဆိုရင်ဓမ္မတိကတော့ဒုတိယမြောက်ကြည့်ရ။စာတန်ကျရင်မိုးကြိုးရဲ့ဒီအချင်းအနေကြောင့်မဟုတ်ပါဘူး။ဒုတိယနေတာကြောင့်ရှာခေါက်နေတာလို့တက်ရှူလမ်းကြောင်းပိတ်နေတယ်လို့ဒါမျိုးတွေနဲ့ပဲသူကပြေသွားတယ်မိုးကြိုးရဲ့အရှင်ကြောင့်ပြေရမှာလို့အဲ့ဒီလိုရှင်ယူတူနာပြည်သူနေနဲ့လုပ်ဖို့တကဒီအရေးပေါ်တက်ခဲ့တဲ့နီးတွေပေါ့နော်အဲ့လိုနာတတိမရဘူးဆိုရင်အနေလုံးကိုလက်ရင်းလေးတို့ကြောလို့စံကြည့်တက်ကုန်လို့မရှိဘူးဆိုတာနဲ့တကြိမ်လေသူကတက်ကြနေဖြစ်တဲ့စီတီအားခေါ်တဲ့ကြောရင်ပတ်ဖြူတဲ့နီးနဲ့အသက်ရှင်မှုကျိုးနဲ့နီးတွေနဲ့ချက်ချင်းလုပ်ပေးဖို့လို့အနေလုံးကလည်းပဲဒီအချက်ကြောင့်ခဏပဲကြက်သွားတဲ့လူနာမျိုးတွေအများကြီးရှိတယ်။အဲ့တော့အဲ့လိုသာပြန်ပြီးတော့ပြိမိတ်ပြိနေရင်လည်းသိပြန်စီးအောင်လုပ်ပေးနိုင်ရင်ခဏနေရင်လည်းပြန်ပြီးတော့တတိယလာတာတို့အလုံးပြန်ခုန်လာတာတို့ဒါမျိုးရှိတယ်။အဲ့လိုမျိုးကိုစပြီးတော့မလုံမိလိုက်ရင်တော့စဖြစ်တဲ့အခြေအနေတွေနှလုံးကရင်ရဲရက်နေပြီးတော့အဲ့ဆုံးရှုံးသွားတာမျိုး။နောက်အသက်ရှင်လမ်းကြောင်းပိတ်အောင်ရှာမခောက်အောင်လူနာကိုရေးဆောင်ပြီးတော့ဒီကအခြေအနေကိုအမြန်ခေါ်သွားဖို့တော့လုပ်တယ်။သာပြန်မှာတော့မိုးကြိုးပြစ်လိုက်တဲ့အတွက်ရေပြားကိုဖျက်ဆီးသွားမယ်ဆိုရင်တော့အရေပြားမှာဒီလောက်တန်ရာမျိုးဖြစ်တဲ့အဲ့ဒါတွေလည်းအန်ရမရှိဘူး။ဒါတွေအတွက်လည်းဆေးရုံရောက်ရင်ပြုစုပြုစုမှုပြေးလိုက်ရင်ပြန်ရှင်သွားလို့ရှိပါတ
ယ်။ဟုတ်ကဲ့ဒီမဖြစ်ခင်မှာလည်းကာကွယ်နိုင်တဲ့အနေထားပါ
မိုးကြိုးပြစ်တာကတော့ကြိုတင်ခံမှန်းလို့တော့မရဘူး။သို့တော်လည်းပဲမိုးကြိုးတွေပြစ်မလားဆိုတာတော့သိတယ်။ကိုယ့်ကိုထိမလားဆိုတာတော့မသိနိုင်ဘူးပေါ့နော်မလို့တော့မိုးကြိုးတွေပြစ်မလားဆိုတာကတော့မိုးတွေတဲတော်လာရွာနေတာတို့ပိန်နေမဲနေတာတို့အပေါ်မှာနေရင်းတိုက်တာတို့ဒီလိုအခြေအနေမျိုးတွေရှိတော့မိုးကြိုးပြစ်နိုင်မပြစ်နိုင်နောက်ပြီးမိုးကြိုးပြစ်များတဲ့နေရာတွေရှိတဲ့ဆိုရင်အဲ့ဒီနေရာတွေမှာဟိုသိဉေနဲ့မှလုံးလုံးရမယ်မိုးရင်လည်းပဲဒီဆယ်ရမရနေလုံးရမယ်အမျိုးကိုတက်ပြီးတော့လုံးလုံးရမယ်ဒီလိုမျိုးတွေဆိုရင်ပြစ်နိုင်ခြင်းရှိတယ်ဆိုရင်တို့တစ်ပြက်တော့ကိုးနားမှမဖြစ်ရင်တော့ဒီစီးလက်လိုက်တဲ့အချိန်နဲ့ဒီမိုးချင်းနဲ့တနေရာမှာရှိနေပြီဆိုရင်ကိုနဲ့ဘလောက်နီးလဲပေါ့ဒီလိုနီးတဲ့နေရာတန်လျေရှိရဆိုရင်ပြင်ုံဖတ်တယ်နောက်ပြေမာတကယ်တော့ရောက်လို့ကြည့်တာဆိုရင်လည်းအနည်းဆုံးခိုင်ကျတဲ့အဆောက်အုံတွေကိုအမြန်ပြေးဝင်ပြီးတော့ခိုးတယ်။ဒါတကယ်လို့ရေထဲမှာနေရတယ်၊ကန်ထဲမှာနေရတယ်၊ငါးဖန်းနဲ့လေနဲ့ဒီလူသားတွေပါတယ်ဆိုတော့ဒီလိုလျှောက်ကြည့်လိုက်ရင်ကဲကိုပြန်ကဲလုံကျုံတဲ့အဆောက်အုံဝင်ပြီးတော့နားခူတာဒီလိုဒီလိုပဲလုပ်ငန်းဝင်တွေမှာလည်းတရားစီရင်တဲ့ဘိုးတို့တွေစစ်တဲ့အတန်တွေဖြစ်နေပြီဆိုတာနဲ့ဒီကြောင်နဲ့ကိုနဲ့နီးတယ်လို့ယူဆတာနဲ့ဒီကြောင်နဲ့လုပ်ငန်းကိုယူသိမ်းတာတို့ကိုင်းပေါ်မှာရှိနေတဲ့ကိုင်းမောင်းနဲ့ဟိုအဆောက်အုံဝင်နေမှာရှိနေတဲ့လူတွေအားလုံးဒီနေ့နေမယ်လို့တယ်လီဖုန်းနဲ့ကြည်နေမယ်လို့ဒီလိုရှိတဲ့လူတွေအကုန်လုံးကိုလည်းအလုပ်ကိုရောက်ပြီးတော့ပြန်ခေါ်တာတို့တူတင်ကောက်ရမ်းလို့ရတာပေါ့
ဟုတ်ကဲ့ဆာမိုးကျိုးလွဲတက်တာကတော့ဒီအဆောက်အဦတွေနဲ့ပတ်သက်တာပေါ့
မိုးကျို အန်ဒီရဲ့ကျုံနိုင်တဲ့ဆက်မြင့်စာဦးတိုင်းကမိုးကြိုးလေးတက်လာတယ်။အဲဒါအစာဦးထဲမှာနေတဲ့အခါလည်းပဲသူကမိုးမျိုးစစ်ကဆင်းလာပြီဆိုတာနဲ့ဒီပြန်နေအစာဦးရဲ့နိုင်ငံကနေဖြတ်ပြီးတော့တိုင်တွေကနေဖြတ်ပြီးတော့ဒီကြီးတွေကိုမျိုးစစ်ကစီးသွားမှာဆိုတော့နိုင်ငံတွေမှာမှီနေတာတို့တိုင်တွေကိုကင်လာတာတို့မလို့ပါဘူး။နေထဲမှာရှိနေတဲ့ဖယားကျိုးတွေရှိနေတာတို့ဆွဆွနေတဲ့နေရာတို့မမလေးသေးဘူး။ဒါကြောင့်အလုံးစုတဲ့လေကောင်ထဲမှာချက်ကျတဲ့နေရာမှာကားကွယ်ပြီးတော့နေမယ်ဆိုရင်တော့မိုးကြိုးတက်တယ်။ဒီလိုပဲလမ်းမှာကားနဲ့တွားနေရင်ကားကိုရက်ကားကိုသာတကယ်လို့ကိုင်းနေတဲ့မှာဝေးဝေးလမ်းလို့ဘာလို့ဒီနေရာမျိုးတွားနေလို့မိုးကြိုးကြည့်နိုင်တဲ့အန္တရာယ်ရှိလို့မလမ်းမရနေမှာအတန်ကြားရတယ်မိုးကြိုးကြည့်တာတွေ့ရဆိုတဲ့ဒီနေရာကိုနောက်တစ်ခါကြာလာမယ်ဆိုရင်ကားပေါ်မှာပဲနေတာကောင်းတယ်လို့လမ်းမှာရောက်နေလည်းပဲဒီကကားပေါ်ကိုတက်တဲ့အခါမှာတော့မိုးကြိုးရကအိမ်လိုပဲအပေါ်ကနေစီးလာတဲ့လျှက်စစ်ကကားရဲ့နိုင်ငံနေရာကိုစီးပြီးတော့တရားနေစီဒီကြီးလေးကိုရောက်သွားတဲ့အခါမျိုးကြအဲ့ကျတော့ကားထဲမှာနေပုံနေရတယ်ချက်တွေ့တဲ့နေရာခုံပေါ်မှာဖြစ်ဖြစ်ဒီကနိုင်ငံတွေတက်တူတစီတွေကိုမကင်မဲနဲ့နေမယ်ဆိုလို့ပြောနေ
ဟုတ်ကဲ့အခုလိုမိုးကြိုးစစ်တာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားရေးကြည့်တဲ့ချက်က
မိုးကြိုးနဲ့ပတ်သက်လို့သူယူဆမှားလို့ရှိတာပေါ့နော်မိုးကြိုးကြည့်လိုက်ရင်မြေကြီးပေါ်မောက်ချလိုက်ဆိုတော့ဒီကြေတော့မားတယ်သူလျှက်စစ်ကြီးရဲ့ပမာဏပုံများသွားတယ်အဲ့ဒီအချိန်မျိုးမှာမြေကြီးနဲ့ကိုယ်နဲ့ကြည့်နေတဲ့မြင့်မြင့်နဲ့နဲ့မများနေရအောင်ဒါမျိုးသူဘယ်လိုမှကိုင်းနေရနေရှောင်လို့မရနဲ့ဟိုဆောက်ဦးရှိနေကြည့်လို့မရဘူးကားရှိနေကြည့်လို့မရဘူးဆိုရင်ရေပြင်ပေါ်မှာချီပြားလေးထောက်ပြီးဖြစ်ဖြစ်ခြေောက်ချင်းစုပြီးတော့ဒီမို့လည်းပနောက်နဲ့ပဲဖြစ်ဖြစ်စုပြီးတော့ထိုင်ချလိုက်ပြီးတဲ့အခါမှာဒုလည်းကိုယ်ထိုင်ဒုလည်းလည်းပိုက်သွားပြီးတော့ခန္ဓာကိုယ်ပုံပြီးတော့ကိုယ့်ရဲ့ခန္ဓာကိုယ်ရွယ်စားကိုသိနိုင်မရသိအောင်လုပ်ပြီးအဲ့လိုဖြတ်ပြီးခံလာရရင်ဒီလိုက်တန်ရခန္ဓာကိုယ်တွေရရှိမှုကလဲတာပါနော်
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
Thank you.